ကပလီပင်လယ်ပြင်မြောက်ပိုင်းမှာဖြစ်ပေါ်နေတဲ့လီဖီအားနည်းရံဝန်းဟာဆက်လက်တည်ရှိနေမှာဖြစ်ပြီးဒီရက်ပိုင်းအတွင်းမြန်မာနိုင်ငံအောက်ပိုင်းမှာမိုးရွာပြီးရေကြီးရေလျှံတာတွေဖြစ်ပေါ်လာနိုင်တယ်လို့မိုးလီဝတာနဲ့ဇလဗီယာဦးစီးညွှန်ကြားမှုဦးစီးဌာနကသတိပေးနေပါတယ်။ဒါအပြင်ပြည်သူလူထုထိတ်လန့်အောင်မိုးလီဝတာနဲ့ငလျင်ဆိုင်ရာသတင်းမှားတွေဖြန့်ချိနေတာကိုအရေးယူနိုင်ဖို့ဥပဒေရေးဆွဲနေတယ်လို့လည်းတာဝန်ရှိသူတွေကပြောနေပါတယ်။ VOA သတင်းတော့ကိုထက်အောင်ခန်းကသတင်းပေးပို့ထားတာပါ
။ကပလီပင်လယ်ပြင်မြောက်ပိုင်းမှာဖြစ်ပေါ်နေတဲ့လီဘီယာနဲ့ယဝန်ဟာမုန်တိုင်းငယ်ဖြစ်နေမြန်မာနိုင်ငံမြို့ဝကျွန်းပေါ်ဒေသကိုဖျက်ဆီးဝင်ရောက်ခဲ့ပြီးမုန်တိုင်းရှိန်ကြောင့်မြန်မာနိုင်ငံအောက်ပိုင်းဖြစ်တဲ့ရန်ကုန်ဘကိုးနေပြည်တော်မကွေးရှမ်းပြည်နယ်တို့မှာဒီရက်ပိုင်းမိုးရွာသွန်းနိုင်တဲ့အကြောင်းမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကသတိပေးထားပါတယ်။မုန်တိုင်းဝင်ရောက်သွားပြီမဲ့လီဘီယာနဲ့ယဝန်ကဆက်လက်တည်ရှိနေမှာဖြစ်တယ်လို့သတင်းထုတ်ပြန်ထားပါတယ်။ဒါအပြင်လာပြဒီရတက်တဲ့ရလေရောက်တော့မှာဖြစ်လို့အနေမိုင်းနေရာတွေမှာရေကြီးရေလျှံတာတွေဖြစ်ပေါ်နိုင်ပါတယ်။လီဘီယာနဲ့ယမန်နဲ့ပတ်သက်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးကျော်စိုးက
မြန်မာဂျုံဘော်တီတော်ဝင်ရောက်ခဲ့လို့ဝင်ရောက်သွားပြီးဒါနဲ့တော့ဒီတော့ဒီပြားနဲ့ယမန်အနေနဲ့ဆက်ရှိနေပြီ။သူရဲ့အခြေအနေမျိုးကျွန်တော်တို့နေရာဆေးဆေးကနေနေရာနှစ်ပြားတော့ငိုရွာနိုင်တဲ့အခြေအနေရှိပါ။ဒါလည်းဥစ္စာတော့သူကတော့ဒီ25ရက်နေ့လောက်ထိတော့သူကရှိနေဟုတ်ခင်ဗျာမိုးရွာတော့စတယ်။โอเคဒီအခုကတော့ဒီအရှင်ကြောင့်လို့ဟောဒီအရှင်ကြောင့်လို့ဒါဒီကိုဒီပြားနဲ့ရုံရဲ့အရှင်ကြောင့်ဒီကာလတွေမှာတော့ဟိုဘိုးကတော့ဒီဒေါ်နန်တော့မပြည့်သေးဘူးเนาะညာတော့ပြင်တော့ဟိုမာလာတော့မှပြည့်တယ်ဒီနေရာလေးတော့ဒီကာလတွေမှာကျွန်တော်တို့မင်္ဂလာမင်းလုံးမှာဒီပြားနဲ့ရုံမုန်တိုင်းနေဖြစ်တဲ့အချိန်မှာလည်းဘိုးရတယ်ပေါ့เนาะဒီကောင်တောင်တွေပြင်နေချိန်မှာအဲ့လိုရဲ့အနာတူမုန်တိုင်းနေဖြစ်တဲ့ဆိုရင်သူရဲ့မုန်တိုင်းကျွင်းနေတင်တဲ့ဒီမြန်မာနိုင်ငံဖြစ်တဲ့အချိန်မှာလည်းဘိုးရတယ်ပါတယ်โอเคဒီကာနာတွေမှာတော့ဟိုဘာလို့ဒီကြီးကြီးကြီးချာတော့မရှိဘူးเนาะဒါပေမဲ့ဒီကာနာတွေမှာသတိပြုရမှာဒီတိုက်ပေါ့เนาะဒီအတက်ကြလေးရှိတဲ့ကြောင့်လို့တော့ဒီဟိုကြော်တဲ့အနေထားလေးနဲ့ဒီတက်တဲ့ဥစ္စာပေါ့ဒီတက်တဲ့ဥစ္စာရှိလာရင်တော့ဒါရေပြည့်ရှံမှုတော့ဖြစ်နိုင်တယ်ရေပြည့်ရှံမှုဖြစ်တော့ဒီရတော့တော့တေဖို့မကြေတဲ့နှစ်ကြိမ်ကြာဒီတက်တဲ့ချိန်နဲ့ငိုရတဲ့ချိန်ပေါင်းသွားတဲ့ချိန်ကတော့ရေပြည့်ရှံမှုဖြစ်နိုင်ပြီးတော့ဒီပြန်ကြတာနဲ့တော့ကြည့်ပြန်ကြတော့မယ်အနေထားမျိုးပေါ့နော်အနေမျိုးတော့ရှိပါတယ်ဟုတ်ကဲ့
ဒီတော့တွင်ရန်ကုန်မှာဒီရက်ပိုင်းငလင်းလောက်ခတ်မယ်ဆိုပြီးလူမှုကွန်ရက်ဆာမျက်နှာမှာသတင်းမှဖြန့်ညင်နေတာရှိရာကြောင့်ဒီလိုသတင်းမှတွေကိုမယုံကြည်ဖို့နဲ့စိုးရိမ်မှုလွန်ကဲတာတွေမဖြစ်ဖို့အစိုးရတာဝန်ရှိသူတွေဘက်ကသတိပေးပါတယ်အခုလိုသတင်းမှတွေဟာအစိုးရရန်နေရာနဲ့ဌာနကိုနာမည်ပြအောင်လှုပ်ဆောင်တာတွေဖြစ်နိုင်တဲ့အတွက်အရေးယူဆောင်ရွက်ဖို့ဥပဒေရေးဆွဲပြင်ဆင်နေရလို့လည်းဦးကျော်စိုးကပြောပါတယ
်အဓိကတော့ဟိုညီငယ်ရောဟောပေါ့နော်ဒီဟိုကျိုးတင်ဆာမလို့မရနိုင်ဘူးပေါ့နော်အရှင်ကြီးကကဘာမှမလုပ်ဘူးကျိုးတင်ဆာမလို့မရနိုင်ဘူးပေါ့နော်ဒီဒီလိုဒီဟောပေါ့ဒီမိုးလေဝသနဲ့ပတ်သက်ရဖြစ်ဖြစ်ညီငယ်နဲ့ပတ်သက်တာပဲဖြစ်ဖြစ်ညီငယ်နဲ့ပတ်သက်တာဖြစ်ဖြစ်ပေါ့နော်ဒီကုလားဟာရတွေကတော့ဒီဟိုလက်ရှိမှာတော့ဟိုတော်တော်များများအလုပ်နေကြတာပေါ့နော်အဓိကတော့ဒါဒီတချို့ကလည်းဒါအစိုးရရန်နေရဟိုနောက်ထပ်ပြင်ခြင်းနဲ့အနေထားမျိုးနဲ့ဆောင်ရတော့ပေါ့နော်တချို့ကလည်းဌာနဟောလည်းယူတိုက်ခိုက်ခြင်းနဲ့အနေထားမျိုးတွေနဲ့ဆောင်ရတဲ့အနေထားမျိုးတွေပေါ့နော်ညီရရဟိုတော်တော်လေးနဲ့ဟိုကျေပြန့်တော့ကျေပြန့်တဲ့အနေထားမျိုးဖြစ်တဲ့အချိန်ညတော့ကျန်နေတဲ့ပတ်သက်ပြီးတော့လက်ရှိမှာတော့ကျွန်တော်တို့ကဒီမဆောင်ဟိုပေါ့နော်အင်းယူတွေပါတယ်တော့ကျွန်တော်တို့မဆောင်ရနိုင်ဘူးအခုကျွန်တော်တို့ဒီရာလေးဟိုဆောင်ရနိုင်ဖို့တော့ကျွန်တော်တို့တော့ဆွဲနေပါတယ်ဥပဒေဆွဲနေပါတယ်ဒီဥပဒေတွေဒီဥပဒေတွေထားရစင်တော့ဒီရာလေးကိုကျွန်တော်တို့အောင်လို့အကန့်တွေနိုင်မယ့်အနေအထားမျိုးတော့ရှိပါတယ်ခင်ဗျဟုတ်ကဲ့
ဒီကနေ့ရန်ကုန်မြို့နေရာချို့မှာမိုးရွာသွန်းပြီးအနေမန်းရက်ွက်တွေဖြစ်တဲ့အင်းစိန်မရန်ကုန်တောင်ဝေတို့မှာနေအိမ်တချို့တွေကိုရေတွေဝင်ရောက်ခဲ့ပါတယ်ရန်ကုန်တိုင်းဒေသကြီးလိုပဲပဲခူးတိုင်းဒေသကြီးအေရဝီတိုင်းဒေသကြီးရခိုင်ပြည်နယ်နဲ့မွန်ပြည်နယ်တွေမှာနေရာကွက်ပြီးမိုးကြီးနိုင်တယ်လို့သတိပေးချက်ထုတ်ပြန်ထားတာပါစကိုင်းတိုင်းဒေသကြီးကချင်ပြည်နယ်နဲ့ချင်းပြည်နယ်တွေမှာနေရာကွက်ကြားတနင်္လာရီတိုင်းဒေသကြီးရှမ်းပြည်နယ်မြောက်ပိုင်းတို့မှာနေရာကျဲကျဲမန္တလေးတိုင်းဒေသကြီးမကွေးတိုင်းဒေသကြီးရခိုင်ပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာစိတ်စိတ်နဲ့နေရာအနှံ့ပြားမိုးထစ်ချုံရွာနိုင်ပါတယ်။ကမ်းဦးနဲ့တခြားနယ်ကမ်းလွန်ပင်လယ်ပြင်တွေမှာမိုးသက်လီပင်တွေကျရောက်ပြီးမြေပြင်လေတနအီမိုင်40ဒီတိုက်ခတ်နိုင်လို့ကိုးဗေကနေဆက်နေပေးသည့်ရှိနိုင်တယ်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနရဲ့သတိပေးနှိုးဆော်ချက်မှာဖော်ပြထားပါတယ်ခင်ဗျာ။